ပြီးခဲ့တဲ့နှစ်ကလေဗျားနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝယ်ယုံတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ကင်တွဲပုံအပေါ်မှာအမေရိကန်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။အာဖရိကမြောက်ပိုင်းကအမေရိကန်မူဝါဒမှာလိုအပ်ချက်တွေရှိနေတယ်လို့လည်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ဟာ2012ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရှေ့မှောင်မှာပထမဆုံးအကြိမ်ထွက်ဆိုသွားခဲ့ပါတယ်။ဘင်္ဂါဇီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မေးတဲ့ဟာတွေကိုဖြေဆိုနိုင်ခဲ့ခြင်းမရှိသလိုအခုမနက်ဖြေသွားတာတွေဟာလည်းကျေနပ်အားရစရာမရှိဘူးဆိုပြီးတော့အထက်လွှတ်တော်အမတ်ဂျွန်မကင်းကဝန်ကြီးကလင်တန်ကိုပေါ်ထူးနေကဝေဖန်လိုက်ပါတယ်။ဒါပြင် Republican အထက်လွှတ်တော်အမတ်နောက်တဦးဖြစ်တဲ့ Bob Corker ကလည်းလုံခြုံရေးလိုအပ်ချက်တွေကတိထက်ကြီးမားတဲ့ပြဿနာတွေကိုညွှန်ပြနေတယ်လို့ပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကလင်တန်ကတော့အဲ့ဒီလိုဝေဖန်မှုတွေကိုသဘောတူပြီးအမေရိကန်အနေနဲ့လိဗျားနိုင်ငံမှာဒီထက်ပိုကောင်းတဲ့ဗျူဟာတွေလိုအပ်တယ်ဆိုတာကိုဝန်ခံသွားပါတယ်။ဒါပေမဲ့ဝန်ကြီးကလင်တန်ကတော့အာဖရိကတိုက်မြောက်ပိုင်းမှာဂျီဟတ်လှုပ်ရှားမှုတွေပိုပြီးတော့များလာနေတယ်လို့သတိပေးလိုက်ပါတယ်။ဒီတိုက်ခိုက်မှုပေါ်အမေရိကန်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ Republican အထက်လွှတ်တော်အမတ် Ron Johnson ကလည်းမေးခွန်းထုတ်လိုက်ပါတယ်ခင်ဗျာ။